ကဘာကူလာတမကဌာနောက်ွဲတခုဖြစ်တဲ့နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO အဖွဲ့အကြီးအကဲမစ္စတာတာပီယိုလာကိုမနေ့ကစစ်ဆေးရခေါင်းဆောင်အနေနဲ့တွားရောက်တွေ့ဆုံခဲ့တာအပါအဝင်သူ့ရဲ့ခရီးစဉ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းတာတွေပြုလုပ်ခဲ့ပါတယ်မစ္စတာတာပီယိုလာကိုမနေ့က ILO ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာတွားရောက်တွေ့ဆုံစဉ်ဘသူတွေနဲ့အဓိကတွေ့ဆုံခဲ့ပါသလဲလို့အရင်ဆုံးမေးမြန်းကြည့်တဲ့အခါမစ္စတာတာပီယိုလာကအခုလိုဖြေကြားခဲ့ပါတယ်
Well, we met with the Labour Minister, with Wang Chi, and we had both yesterday and today a meeting with the...
Edu Biosu Dwarak Aro, Myanmar Si Suya Apoa Wen, Alok Dama Wen Ji, Uwang Chi Ne Dwisong Ge Jang. ILO Ne Myanmar Si Suya Aro Aja, Tha Saung Dabo Du Nyi Jek Go, Nau Tha Tane Tadan Toge Bare. Da Abien, Mendeka Ne Digne De Ma Le, Sele Bido Myanmar Si Suya Ne Lama Yeto Dabo Du Nyi Jek Apo, နောက်ဆက်တွဲဆိုင်ရာကိစ္စတွေကိုစစ်အစိုးရရဲ့ ILO ဆိုင်ရာလုပ်ငန်းအဖွဲ့နဲ့ ILO ကိုယ်စားလှယ်အဖွဲ့တို့ဆက်လက်ပြီးရန်ကုန်မြို့မှာအစည်းအဝေးတွေပြုလုပ်ခဲ့တယ်လို့သူကဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့သဘောတူညီချက်အတွင်းစစ်အစိုးရဘက်ကလိုက်နာမှုမရှိတာတွေကိုဆွေးနွေးတဲ့အခါစစ်အစိုးရတာဝန်ရှိသူတွေကဘာတွေများပြန်လည်တုံ့ပြန်ပြောဆိုပါသလဲလို့မေးမြန်းကြည့်တာကိုတော့မစ္စတာတာပီယိုလာကအခုလိုဖြေပါတယ
်။ Well, we will be making a report to the governing body so we are just back from Naypyidaw
မြမစစ်ဆွေးရနဲ့ဆွေးနွေးခဲ့တဲ့အသေးစိတ်တွေကို ILO အုပ်ချုပ်ရေးအဖွဲ့ကိုပြန်ပြီးအစည်းအဝေးခံပါပါကျွန်တော်တို့ကအခုမှနေပြည်တော်ကပြန်ရောက်လာတာပါမြမစစ်ဆွေးရနဲ့အကြောင်းအရာတော်တော်များများဆွေးနွေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြမစစ်ဆွေးရဘက်ကလည်းသူတို့ဘက်ကနေထုတ်ပြန်ကြေညာတာတွေပြုလုပ်လိမ့်မယ်လို့ကျွန်တော်အနေနဲ့သဘောပေါက်ပါတယ်လို့မစ္စတာတာပီယိုကာကဖြေပါတယ်အဲ့ဒီထုတ်ပြန်ချက်တွေထဲမှာမြန်မာပြည်သူတွေကတင်ပြပြောဆိုချက်တွေဟာအရေးကြီးတဲ့ဆိုတဲ့အချက် ILO နဲ့မြန်မာစစ်အစိုးရရဲ့အကြသဘောတူညီထားချက်တွေကိုမြန်မာပြည်သူတွေအသုံးပြုခွင့်ရရှိဖို့ဆိုတာအရေးကြီးတဲ့ဆိုတဲ့အချက်ဒီသဘောတူညီချက်အရမြန်မာပြည်သူတွေဟာမတရားအလုပ်ခံရတာတွေကိုတင်ပြတိုင်တန်းတဲ့အခါလက်တုံ့ပြန်ညှဉ်းပန်းနှိပ်စက်မှာကိုကြောက်ရွံ့စရာမလိုဘဲလွတ်လွတ်လပ်လပ်တိုင်တန်းခွင့်ရှိတဲ့ဆိုတဲ့အချက်စတဲ့အရေးကြီးတဲ့အချက်တွေကိုမြန်မာစစ်အစိုးရအနေနဲ့အထူးအလေးထားထည့်သွင်းဖော်ပြလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းမစ္စတာတာပီယိုလာကဖြေကြားသွားခဲ့ပါတယ်။ဆက်လက်ပြီးသူ့ကိုမေးမြန်းကြည့်တာကတော့မြန်မာနိုင်ငံမှာအာဓမ္မလိုအပ်ပြီးစစ်ခိုင်းတာတွေနဲ့လေယာဉ်မြေအာဓမ္မသိမ်းယူတဲ့ကိစ္စတွေအပါအဝင်အခြားကိစ္စရပ်တွေကို ILO အဖွဲ့ချုပ်နဲ့ဆက်သွယ်ဆောင်ရွက်တဲ့အတွက်စစ်အစိုးရကဖမ်းဆီးပြီးကြီးလေးတဲ့အပြစ်ဒဏ်တွေချမှတ်ခံထားရတာတွေရှိတဲ့အကြောင်းနဲ့လောလောဆယ်အကျဉ်းချခံထားရတဲ့အထက်မှာတခိုင်ပြည်နယ်ကဥကြော်မင်းနောက်ကိုတူရင်အောင်နဲ့6ဦးအဲ့ဒီနောက်အောင်လံကကိုဇော်သေးစားတဲ့သူတွေကိုဖမ်းဆီးထောင်ချထားတဲ့အသေးစိတ်ကိစ္စရပ်တွေကိုရောစစ်အစိုးရအာဏာပိုင်တွေနဲ့ဆွေးနွေးခဲ့ပါသလားလို့မင်းမြတ်နာကတော့မစ္စတာတာပီယိုလာကအခုလိုဖြေပါတယ
် Yes we did we have talked about specific cases and we know the cases that you are referring to
ဟုတ်ကဲ့အသေးစိတ်ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်ခင်ဗျားပြောဆိုဖော်ပြတဲ့ကိစ္စတွေကိုလည်းကျွန်တော်တို့သိပါတယ်။ဟုတ်ပါတယ်ဒီပြဿနာရပ်တွေကိုဆွေးနွေးတင်ပြခဲ့ပါတယ်လို့သူကဖြေပါတယ်။အဲ့ဒီတော့မြန်မာစစ်အစိုးရအာဏာပိုင်တွေကဘာတွေများပြန်လည်တုံ့ပြန်ခဲ့ပါသလဲ။ဘာတွေများဖြစ်ပေါ်လာနိုင်ပါသလဲလို့ထပ်ပြီးမေးကြည့်ပါတယ်
။ Well, you know, we'll just have to see what happens.
All right.
One of the facilitators Otetway was
အဲ့သူဖြေဆိုသွားတာကတော့ဘာတွေဆက်ဖြစ်လာမယ်ဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်။ပြီးခဲ့တဲ့ရတတပတ်တွင်အတုံးကတော့ ILO ကိစ္စအတွက်မြန်မာပြည်သူတွေကိုလိုက်လံကူညီဆောင်ရွက်ပေးလို့ထောင်သွင်းအကျဉ်းချခံထားရတဲ့ဦးသက်ဝေကိုပြန်လွှတ်ပေးတာတွေ့ရပါတယ်လို့မစ္စတာတာပီယိုလာကပြောဆိုပါတယ်။အခု ILO ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံမှာတပတ်ကြာနေထိုင်မယ်လို့သိရတဲ့အတွက်ဒီဆွေးနွေးမှုတွေအပြင်ဘာတွေများဆက်လက်လှုပ်ဆောင်ဖို့ရှိပါသလဲလို့မေးမြန်းတာကိုတော့
Well, we have a number of meetings scheduled here in Rangoon and
Yangoma Sapi အစည်းအဝေးတွေပြုလုပ်ဖို့ရှိနေပါသေးတယ်။ဒါအပြင် AR တိုင်းမြို့ဝကျွန်းပေါ်မှာ ILO ကပြုလုပ်နေတဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာစီမံကိန်းတွေကိုတွားရောက်ကြည့်ရှုအောင်မှာဖြစ်ပါတယ်လို့သူကဖြေပါတယ်။ဆက်လက်ပြီးသူကိုမေးမြန်းခဲ့တာကတော့အခုခင်ဗျားရဲ့ခရီးစဉ်အတွင်းလက်ရှိဆောင်ရွက်ပြီးသလောက်အပေါ်မှာဘလို့အကျိုးအရလတ်တွေထွက်ပေါ်လာတယ်လို့သုံးသပ်လိုပါသလဲလို့မေးမြန်းကြည့်တဲ့အခါမှာ
Well, we have had discussions where which are not easy.
အတူပြေဆိုသွားတာကတော့အခုအချိန်ထိဆွေးနွေးပြီးသလောက်အစည်းအဝေးတွေကတော့တိတ်မလွယ်ကူလှပါဘူး။ခက်ခဲမှုတွေရှိပါတယ်။ အတော်ကိုအရေးကြီးတဲ့ပြဿနာတွေရှိနေပါတယ်။ဒါပေမဲ့လည်းအပြူသဘောဆောင်တဲ့ရလဒ်တချို့လည်းရှိပါတယ်။အခုအချိန်မှာကျွန်တော်အနေနဲ့ပြောရမှာကတော့ဒီဆွေးနွေးချက်တွေကိုအစည်းအဝေးခန်းစားတစ်ဆောင်ရေးပြီးအုပ်ချုပ်ရေးအဖွဲ့ကိုကျွန်တော်တို့တင်ပါပါ။အဲ့ဒီနောက်ဆုံးအစည်းအဝေးခန်းစားထွက်ပေါ်လာရင်တော့ခင်ဗျားတို့အနေနဲ့အခြေအနေအလုံးစုံကိုခြုံငုံပြီးသိလာမှာပါလို့သူကပြန်လည်ဖြေကြားခဲ့ပါတယ်။နောက်ဆုံးမေကွန်တခုအနေနဲ့မြန်မာနိုင်ငံမှာဖွင့်လှစ်ထားတဲ့ ILO ရုံးနေရဲ့ရှေ့အလားအလာကရောဘယ်လိုရှိပါသလဲလို့သူ့ကိုမေးမြန်းကြည့်တဲ့အခ
ါ we have extended the supplementary understanding and
ကျွန်တော်တို့မြန်မာအစိုးရနဲ့ supplementary understanding တိုးချက်သဘောတူညီချက်တွေလည်းတက်တန်းတိုးထားပြီးဖြစ်ပါတယ်ဒါအပြင်အခြေခံနားလည်မှုတွေလည်းရရှိထားပြီးဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ ILO ရုံးနေဆက်လက်အလုပ်လုပ်နိုင်မှာပါလို့ ILO အကြီးအကဲ Mr. Kritapiola ကပြောဆိုသွားခဲ့ကြောင်းပါခင်ဗျာ